Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ် January 28ရက်ဗုဒ္ဓဟူးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းတူမီတာ7925ရိုးကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလာပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူသွားမှာပါ
။ကျွန်တော်အောင်လင်းဦးပါဒီကနေ့ညနေနားဆင်ရမယ့်သတင်းတွေထဲမှာတော့လီဘီယားနိုင်ငံ Tripoli မြို့တော်မှာလူ9ယောက်ထိဆုံးခဲ့တဲ့တိုက်ခိုက်မှုပေါ်ကုလသမဂ္ဂကဖြစ်တင်ရှုတ်ချပါတယ်။ပြောင်းလဲရေလှုပ်ဆောင်နေပေမဲ့မြန်မာနိုင်ငံမှာနိုင်ငံသားတွေရဲ့လွတ်လပ်ခွင့်တွေကျဆင်းနေတဲ့အကြောင်း Freedom House ရဲ့အစိုးရခန်းစာအသစ်ကဖော်ပြပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်နေသူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။ဒီကနေ့ထူးခြားတဲ့သတင်းကတော့အငင်းပွားစရာတွေဖြစ်နေတဲ့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးအစိုးရအကြောင်းသားလွတ်တော်နဲ့ပညာရေးအဖွဲ့အစည်းတို့လေးပွင့်ဆိုင်တွေ့ဆုံပြီးပညာရေးဥပဒေကျန်တဲ့အကောင့်ထဲပြန်ဖို့ဖို့တပိတ်ဦးဆောင်ကျောင်းသားတွေနဲ့အစိုးရအဖွဲ့တာဝန်ရှိသူတွေဒီကနေ့တွေ့ဆုံပြီးသဘောတူညီလိုက်ကြပါပြီ။
တို့တို့ရဲ့တန်ကြာချက်လည်းရကြတယ်ကြောင့်မို့ကျွန်တော်တို့ကအကြောင်းသားတွေကိုတွေ့ဆုံမှုဆွေးဖိတ်ခေါ်တယ်သူတို့လာဆွေးနွေးရတဲ့ကြောင့်မို့အောင်မြင်တဲ့သဘောတူညီချက်ရတယ်
ပြည်ထောင်စုအစိုးရအဖွဲ့ရဲ့ပြောခွင့်ရှိသူလည်းဖြစ်တဲ့ပြန်ကြားရေးပြည်ထောင်စုဝန်ကြီးလည်းဖြစ်တဲ့ဦးရဲထွတ်ပါရှင်အသေးစိတ်ကိုနောက်ပိုင်းမှာတင်ပြပါမယ်ဒါအပြင်ပြီးခဲ့တဲ့သတင်းပတ်ကကချင်တိုင်းရင်းသူစေတနာဝန်ထမ်းဆီယာမနှူအတမပြုကျင့်ခံရပြီးအသက်ခံခဲ့ရတာနဲ့ပတ်သက်လို့ကုလသမဂ္ဂကအထူးစိုးရိမ်မကင်းဖြစ်မိကြောင်းနဲ့အမှုမှန်ပေါ်အောင်ထိထိရောက်ဆုံးသစ်ဆေးပေးဖို့မြန်မာအစိုးရကိုတိုက်တွန်းတောင်းဆိုလိုက်တဲ့သတင်းနဲ့အတူနိုင်ငံကသတင်းတပုတ်ကိုလည်းတင်ပြပေးသွားမှာပါခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်လီဘီယားနိုင်ငံ Tripoli မြို့တော်ကဇိမ်ခံဟိုတယ်တစ်ခုမှာလူ9ယောက်ထက်မနည်းသေဆုံးခဲ့တဲ့မနေ့တုန်းကစီးနင်းတိုက်ခိုက်မှုပေါ်ကုလသမဂ္ဂကကမကထလို့ကျင်းပနေတဲ့ငင်းချမ်းရေးဆွေးနွေးပွဲတက်ရောက်သူတွေနဲ့လူညုံရေးကောင်စီတို့ကပြစ်တင်ရှုတ်ချလိုက်ကြပါတယ်။2011ခုနှစ်မှာတုန်းကအာနာရှင်ရောက်မိုမဂရာဖီကိုရာထူးကဖယ်ရှားခဲ့ပြီးနောက်ပိုင်းတည်ငြိမ်မှုရအောင်ကြိုးပမ်းနေရတဲ့လီဘီယားနိုင်ငံရင်ဆိုင်နေရတဲ့နိုင်ငံရေးနဲ့လူညုံရေးပြဿနာတွေကိုဖြေရှင်းနိုင်အောင်သက်ဆိုင်သူတွေအားလုံးပါဝင်ကြဖို့လေလူညုံရေးကောင်စီရဲ့ကြေညာချက်ကဖော်ပြထားပါတယ်။ကုလသမဂ္ဂဆိုင်ရာလီဘီယားတန်ကိုစလေကတော့မနေ့ကတက်ခိုက်မှုမျိုးတွေကြောင့်ညညွတ်တဲ့ဆွေရတရားဖွဲ့စည်းကြိုးပမ်းနေတဲ့လုပ်ငန်းစဉ်တွေလမ်းချော်မသွားနိုင်ဘူးလို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနှစ်ရက်ကြာညင်ချင်းဆွေးနွေးပွဲတွေအဆုံးသတ်ချိန်မှာပဲပြောဆိုခဲ့ပါတယ်။မနေ့ကတက်ခိုက်မှုမှာတော့ Tripoli မြို့တော်ကကိုရင်တီယာဟိုတယ်အပြင်မှာကားပုံးခွက်ပြီးတနတ်သမားတွေကဟိုတယ်ထဲကိုအတင်းဝင်ရောက်ဖိကတ်ခဲ့ကြတာပါ။နောက်ပိုင်းဟိုတယ်ရဲ့24တန်းမှာတနတ်သမားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထိတ်တဲရင်ဆိုင်တွေ့ကြမှာတော့တနတ်သမားတွေကဘုံဖောက်ခွဲအသေးခံခဲ့ကြပြီးတက်ခိုက်မှုလည်းအဆုံးသတ်သွားပါတယ်။တက်ခိုက်မှုအတွင်းဟိုတယ်ဝန်ထမ်းအဆောင်3ဦးနဲ့အမေရိကန်နိုင်ငံသား2ဦးပြင်သစ်2ဦးအာရှတိုက်သား3ဦးပါဝင်တယ်လို့လည်းအာဏာပိုင်တွေကအတည်ပြုခဲ့ကြတာပါ။ Tripoli နယ်မြေက ISIS အဖွဲ့လို့အမည်ပေးထားတဲ့အစ္စလာမ်ဆွေးရအုပ်စုကတော့တက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာခဲ့ပါတယ်
။ဂိုလန်ကောင်းမြင့်ဒေသကိုမနေ့တုန်းကထုံးချီနဲ့တိုက်ခိုက်ခံရတာကိုတုံ့ပြန်တဲ့အနေနဲ့ဒီကနေ့ဗုဒ္ဓဟူးနေ့မှာတော့အစ္စရေးလေယာဉ်တွေကဆီးရီးယားအမြောက်တပ်စခန်းတွေကိုလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဆီးရီးယားနယ်စပ်ထဲကနေတိုက်ခိုက်တဲ့လောက်ရဟာဆီးရီးယားအစိုးရမှတာဝန်ရှိတယ်လို့အစ္စရေးတို့ကလက်ခံထားတဲ့အကြောင်းအခုလေကြောင်းစစ်စင်ကြီးနဲ့ရှင်းရှင်းလင်းလင်းပြသလိုက်တာဖြစ်တယ်လို့လည်းအစ္စရေးကာကွယ်ရေးဝန်ကြီးမိုရှေယော်လင်ကပြောပါတယ်။ဣသရေလမြေထဲကိုပြစ်ခတ်မှုမှန်သမျှနဲ့ဣသရေလရဲ့အချုပ်အခြာအာဏာပိုင်မှုကိုချိုးဖောက်မှုတွေကိုလက်သင့်ခံမှာမဟုတ်ဘဲအင်းနဲ့အားနဲ့တုံ့ပြန်သွားမယ်လို့လည်းကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ဂုံလကုံးမြင့်ကိုမနေ့အင်္ဂါနေ့ဒုံးချီနဲ့တိုက်ခိုက်မှုကိုတော့လေဗနန်စစ်သွေးကြအဖွဲ့ Hezbollah အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောကြားထားပါတယ်။ဣသရေလဘက်ကလည်းလေးနှစ်နီးပါးကြာဆီးရီးယားပြည်တွင်းစစ်အတွင်းမှာလေကြောင်းကနေတိုက်ခိုက်မှုတွေကိုအတော်များများလုပ်ခဲ့ပေမဲ့လေဒီလိုတိုက်ခိုက်မှုတွေကိုအတည်ပြုချက်ပေးတာကတော့သိမရှိလာပါဘူး။ဒီလ18ရက်နေ့တုန်းကပဲအစ္စရေးတို့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူ18ဦးသေဆုံးခဲ့ရတဲ့အထက်မှာဆီးရီးယားသမ္မတဘာရှားအယ်အာဆတ်ကိုထောက်ခံတဲ့အီရန်စစ်ဗိုလ်ချုပ်တဦး၊နောက်လေဗနန်စစ်သွေးကြာ Hezbollah အဖွဲ့ဝင်6ဦးတို့လည်းပါဝင်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်တွေလည်းထွက်ပေါ်ခဲ့ပါရဲ့ရှင်
။အမေရိကန်ပြည်အစိုးရရှေ့မြောက်ဘက်ဒေသတစ်လျှောက်စင်းနေတဲ့သုံးပေလောက်ထိကြားခဲ့တဲ့ပြင်းထန်တဲ့နှင်းမုန်တိုင်းတန်းကိုလူပေါင်းတန်းနဲ့ချီခံနေကြရပါတယ်မစ္စစ်ချူးဆက်စ်ပြည်နယ်ဘော့စတန်မြို့နယ်နယူးအင်္ဂလန်အနီးနားဒေသတွေမှာတော့လေပြင်းမုန်တိုင်းနဲ့အတူစံချိန်ချိုးလောက်အောင်နှင်းနေကြားခဲ့တဲ့အထိမုန်တိုင်းတန်းကိုအပြင်းထန်ဆုံးခံခဲ့ကြရတာပါတနင်္လာနေ့ကစတင်ဝင်ရောက်ခဲ့တဲ့နှင်းမုန်တိုင်းအရှိန်ရော့သွားပြီးမြဲကန်ယူရန်ဒေသတွေမှာတော့နောက်ဆက်တွဲရေကြီးမြန်အန္တရာယ်တွေနဲ့ရင်ဆိုင်နေရပါတယ်ဘော့စတန်မြို့တောင်ဘက်မိုင်30လောက်အကွာမှာရှိတဲ့မတ်ရှ်ဖီးမြို့မှာဆိုရင်လေကြီးမားတဲ့လှိုင်းလုံးကြီးတွေရဲ့ရဲခတ်မှုကြောင့်ရေထိန်နိုင်ရန်နဲ့အင်တရိုများများပျက်စီးသွားခဲ့တယ်လို့မြို့ကန်တွေဘေးလွတ်ရာတိတ်ဆောင်ကြဖို့လဲအာဏာပိုင်တွေကညွှန်ကြားခဲ့ရတာပါနှင်းမုန်တိုင်းကြောက်ချင်းမှာတနအီလေတိုင်နှုန်းမိုင်80လောက်ထိအပြင်းထန်ဆုံးတက်ခိုက်တာခံခဲ့ရတဲ့ နန်တက်ကတ်ကျွန်းကမြို့ကန်လူတောင်းအားလဲနိုင်ပေါင်းများစွာလက်စင်ပြတ်တောက်မှုတွေနဲ့ကြုံခဲ့ကြရပါတယ်မက်ဆာချူးဆက်စ်ရူတိုင်းလန်နဲ့ကွန်နက်တစ်ကတ်ပြည်နယ်တွေမှာနှင်းအများဆုံးကျခဲ့ပေမဲ့လည်းအစောပိုင်းရာသီဥတုခန့်မှန်းချက်တွေတက်တော့ယောနေခဲ့တာပါမုန်တိုင်းဆဲသွားပေမဲ့လည်းလေရင်ခီးစဉ်ထောင်နဲ့ချီပြီးဖြတ်သိမ်းထားဆဲဖြစ်ပါတယ်မုန်တိုင်းအတွင်းအသေးပြောက်အနေနဲ့ကတော့နယူးယောက်မြို့လောင်အိုင်လန်မှာနှင်းလျှောစီးရင်မီးရိုင်နဲ့မတော်တဆသေဆုံးသူဆယ်ကျော်သက်လူငယ်တူးစာရှိခဲ့ပါတယ်
လွန်ခဲ့တဲ့သတင်းဖက်ကကွယ်လွန်ခဲ့တဲ့အသက်60အရွယ်ဆော်ရီဘီရင်အဗ်ဒူလာကိုဂါရဝပြုဖို့အမေရိကန်သမ္မတဘရက်အိုဘားမားဟာအင်ကာနီကဆော်ရီအာရေဗျာနိုင်ငံစီသွားရောက်ပါတယ်။အောက်လွှတ်တော်ဒီမိုကရက်တစ်ပါတီခေါင်းဆောင်နန်စီဘလိုစီ၊ရီပါဘလီကန်ထက်လွှတ်တော်အမတ်ဂျွန်မက်ကိန်းနိုင်ငံခြားရေးဝန်ကြီးဟောင်းနေဖြစ်ကြတဲ့ဂျိန်းဖီကာနဲ့ကွန်ဒိုလီဇာရိုက်စ်တို့အပါအဝင်တာဝန်ရှိသူတွေလွှတ်တော်အမတ်တွေနဲ့အဖွဲ့ဝင်30ပါးကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးမစ္စတာအိုဘားမားဟာရီယက်မြို့တော်ကိုခေတ္တဝင်ရောက်ခဲ့တာပါ။ရီယက်မြို့တော်မှာသမ္မတအိုဘားမားနဲ့ဆော်ဒီဘုရင်အသစ်ဆယ်မန်ဘင်အဒူရာဇစ်တို့ပထမဆုံးအကြိမ်တရားဝင်တွေ့ဆုံဆွေးနွေးပါတယ်။ခေါင်းဆောင်တို့ဦးတို့ဟာအရှေ့အလယ်ပိုင်းဒေသလုံခြုံရေးနဲ့ရေနံစည်းကွက်တည်ငြိမ်ရေးဆိုင်ရာကိစ္စရပ်အမျိုးမျိုးကိုဆွေးနွေးကြတယ်လို့အမေရိကန်တာဝန်ရှိသူတို့ကပြောပါတယ်။ဆော်ဒီအာရေဗျားနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးတော့လဲမစ္စတာအိုဘားမားကထည့်သွင်းပြောဆိုတယ်လို့တာဝန်ရှိသူကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာဘုရင်အဗ်ဒူလာကွယ်လွန်သွားပြီးတဲ့နောက်အကျဉ်းသားတွေကိုစီရင်တာအမျိုးသမီးတွေနဲ့လူနည်းစုတွေကိုခွဲခြားဆက်ဆံတာသူ့ရဲ့ကိုးနှစ်ကြာနှမ်းသက်အတွင်းအတိုက်အခံတွေကိုနှိမ်နင်းတာစတဲ့အခြေအနေတွေကိုလူ့အခွင့်အရေးအဖွဲ့တွေကအလေးထားထောက်ပြပြောဆိုခဲ့ကြပါတယ်ရှင
် UAVE ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18kilohertz 1683လိုင်းဒိုမီတာ19 kilohertz 15565လိုင်းဒိုမီတာ25 kilohertz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုအဆုံးသတ်ခဲ့ပြီးမကြာခင်အနှစ်တွေအတွင်းပြည်ရင်ပြောင်းလဲရေးတွေလှုပ်ဆောင်လာနေပေမဲ့နိုင်ငံရေးနဲ့နိုင်ငံသားတွေရဲ့အခွင့်အရေးတွေကတော့လွတ်လပ်မှုမရှိသေးဘူးလို့နိုင်ငံတကာလွတ်လပ်ခွင့်အခြေအနေတွေကိုစောင့်ကြည့်ခဲ့နေတဲ့ Freedom House အဖွဲ့ရဲ့အစိုးရခန်းစာတစ်ကဖော်ပြပါရတယ်။သတင်းတော်တွေကိုဖန်ဆီးတာထောင်ချတာတွေပါဝင်မီဒီယာပေါ်ကန့်သတ်မှုတွေကြောင့်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်အဆင့်တန်းကလည်းအဆင့်5မှာရှိနေရကအဆင့်6အထိကျဆင်းသွားတဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့အစိုးရခန်းစာကဖော်ပြခဲ့တာပါ။နိုင်ငံပေါင်း195နိုင်ငံနဲ့ဒေသ15ခုကပြီးခဲ့တဲ့နှစ်အတွင်းအခြေအနေတွေကိုလေ့လာပြုစုထားတဲ့ Freedom House ရဲ့အစိုးရခန်းစာမှာတော့လွတ်လပ်ခွင့်အမြင့်ဆုံးအဖြစ်အဆင့်1ကနေအနည်းဆုံး9အထိသတ်မှတ်ထားပါတယ်။မြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာမွတ်စလင်တွေကလည်းအကြမ်းဖက်မှုတွေနဲ့ခွဲခြားဆက်ဆံခံရမှုတွေရှိနေတယ်လို့ကိုယ်ကိုယ်တဲ့ဘာသာကူးပြောင်းတာဘာသာကြားနဲ့လက်ထပ်တာတွေကိုကန့်သတ်မဲ့ဥပဒေတွေရေးဆွဲအစုပြုထားတာတွေကလည်းမွတ်စလင်ဆန့်ကျင်အစွန်းရောက်ဝါဒကိုတရားဝင်အောင်လုပ်ပေးတယ်လို့ဖြစ်နေတယ်လို့ဖော်ပြထားတာပါ။ကမ္ဘာတစ်ဝန်းလုံးအနေနဲ့ကတော့ဒီမိုကရေစီလွတ်လပ်ခွင့်တွေကနှစ်ပေါင်းအစိတ်အတွင်းအနည်းဆုံးအခြေအနေကိုရောက်နေတယ်လို့လည်း Freedom House ရဲ့အစိုးရခန်းစာကသတိပေးထားပါတယ်။ကမ္ဘာမှာလွတ်လပ်ခွင့်အစင်တန်းအနည်းဆုံးဖြစ်စီးရီးယားနိုင်ငံကိုသတ်မှတ်ထားပြီးနိုင်ငံတကာအသံဝိုင်းမှာဒီမိုကရေစီလွတ်လပ်ခွင့်တွေကိုပြစ်ပယ်လာနေတဲ့အထက်မှာတော့ယူကရိန်းနိုင်ငံပိုင်းခရိုင်းမီးယားဒေသကိုရုရှားနိုင်ငံပိုင်းဖြစ်နေတွတ်သွင်းလိုက်တာထင်ရှားတဲ့နမူနာတစ်ခုဖြစ်နေလဲဖော်ပြထားပါတယ်။
မြောက်ကိုရီးယားကောင်းဆောင်ကင်ချုံဟာကွယ်လွန်ခဲ့တဲ့ဖခင်ဖြစ်သူရဲ့အရာအယာကို2011ခုနှစ်မှာဆက်ခံခဲ့ပြီးတဲ့နောက်ပထမဆုံးပြည်ပခီးစဉ်ဖြစ်တဲ့မေလထဲမှာရုရှားနိုင်ငံကိုသွားရောက်ဖို့စီစဉ်ထားပုံရပါတယ်။ဒုတိယကမ္ဘာစစ်အတွင်းဆိုဗီယက်တို့ဂျာမနီကိုအနိုင်ရခဲ့တဲ့နှစ်ပေါင်း80ပြည့်အခမ်းအနားအတွက်ဖိတ်ကြားခံခဲ့ရတဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တွေမှာမြောက်ကိုရီးယားခေါင်းဆောင်ကင်ချုံအွန်းလဲပါဝင်တယ်လို့တောင်ကိုရီးယားသတင်းဌာနယွန်ဟပ်ကဒီကနေ့ဗုဒ္ဓဟူးနေ့မှာအတည်ပြုပါတယ်။ဒီအခမ်းအနားကိုနိုင်ငံ20လောက်ကခေါင်းဆောင်တွေတက်ရောက်ဖို့အတည်ပြုတဲ့အထက်မှာမြောက်ကိုရီးယားခေါင်းဆောင်လည်းပါတယ်လို့ရုရှားဆိုရပြောဆိုတာကိုတောင်ကိုရီးယားသတင်းဌာနယုံဟပ်ကကိုးကားဖော်ပြခဲ့တာပါတကယ်လို့ဒီအခမ်းအနားကိုကင်ချုံတက်ရောက်မယ်ဆိုရင်တော့ဒါဟာသူအာဏာရယူပြီးချိန်ကလေးကပထမဆုံးပြည်ပခီးစဉ်ဖြစ်လာမှာပါဒါပေမဲ့လည်းကင်ချုံအစားနိုင်ငံအကြီးအကဲအဖြစ်နာမည်ခံထားရတဲ့ကင်ယုံနန်ကိုအစားဆေးလွှတ်နိုင်ပါတယ်ကင်ချုံရဲ့ပထမဆုံးတရားဝင်ပြည်ပခီးစဉ်ဖြစ်တရုတ်ကိုသွားရောက်မယ်လို့ခန့်မှန်းခဲ့ကြပြီးမယ်လေဖခင်ဖြစ်သူကင်ချုံအီစီကအရာအရာကိုဆက်ခံပြီးချိန်ကစလို့မြောက်ကိုရီးယားရဲ့အခိုင်အမာဆုံးမဟာမိတ်တရုတ်နဲ့တင်းမာမှုတွေပို့ပြီးတော့ရှိလာခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားတို့ကသူ့ရဲ့နျူကလ িয়ার လက်နက်ဖွံ့ဖြိုးရေးဆက်လုပ်နေတဲ့အပေါ်ပြစ်ဒဏ်ချထားတဲ့ကုလသမဂ္ဂသဘောတူညီချက်မှာတရုတ်ရုရှားနှစ်နိုင်ငံစလုံးကလက်မှတ်ထိုးထားပြီးမယ်တရုတ်တို့ကပို့ပြီးတော့ပြင်းပြင်းထန်ထန်ရှိနေတာဖြစ်ပါတယ်ရှင်
အစ္စလာမ်စစ်တွေးကြွအဖွဲ့ IS ကဖမ်းဆီးထားတဲ့ဂျပန်သတင်းတော်ခန်းချီကိုတို ပြန်ပေးဝင်မပေးရင်တပ်ပစ်မယ်လို့နောက်ဆုံးသတ်မှတ်ထားတဲ့အချိန်နီးကပ်လာချိန်မှာပဲမိခင်ဖြစ်သူကသူ့သားကိုပြန်လွတ်ပေးဖို့တောင်းပန်ခဲ့ပါတယ်။သူ့သားဟာအစ္စလမ်ဘာသာရဲ့ယဉ်သူမဟုတ်ဘူးလို့လည်းပြောဆိုလိုက်တာပါ။ဖန်စီကန်သတင်းတောက်ရဲ့မိခင်ဖြစ်သူဂျင်ကိုအီရှီရိုဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာဖတ်ပြသွားခဲ့တဲ့ညင်ညာချက်ထဲမှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေအနေနဲ့တားပစ်သူလွတ်မြောက်ရေးအတွက်အာဏာရှိသလောက်အစွမ်းကုန်ကြိုးစားပေးဖို့လည်းပြောဆိုခဲ့ပါတယ်။အဲစတူချာဖွဲ့ရဲ့အင်တာနက်ဗီဒီယိုတစ်ခုမှာတော့ကျွန်တော်နိုင်ငံကဖမ်းဆီးထားတဲ့လူတယောက်နဲ့ဒဇာကန်တွေကိုလဲလှယ်ဖို့တောင်းဆိုထားတာကိုလက်မခံရင်ဖမ်းထားတဲ့နိုင်ငံသားများကိုဒီနေ့နောက်ဆုံးထားကွပ်မြင်မယ်လို့ချင်းချောက်ထားတာပါ။စစ်သွေးကြွတွေကအမှန်မျိုးတော့မှ2005ခုနှစ်တုန်းကလူ60သေဆုံးခဲ့တဲ့ကျမ်းပဲတိုက်ခိုက်မှုမှာပါဝင်ခဲ့သူဖြစ်ကျွန်တော်နိုင်ငံကဖမ်းဆီးထားသူစကြတာအဲရရှိဝါအာဆိုသူအမျိုးသမီးကိုပြန်လွတ်ပေးဖို့တောင်းဆိုနေတာလည်းဖြစ်ပါတယ်။အဲစစ်သွေးကြွတွေဖမ်းဆီးထားတယ်လို့ယုံကြည်ထားကြတဲ့ဂျော်ဒန်လီတက်ကလေယာဉ်မှုအပြင်ဂျပန်သတင်းတော်လွတ်မြောက်ရေးအကူအညီပေးဖို့လဲဂျပန်နိုင်ငံကဂျော်ဒန်ကိုမြစ်တရရခံထားတာပါ။ဖန်စီခံထားပြီးခေါင်းဖြတ်အသက်ခံရပုံရတဲ့ဂျပန်တစားကန်နောက်တူဖြစ်တဲ့ဟာရူနာယူကာဝါရဲ့ဓာတ်ပုံကိုကန်ဆောင်ထားတဲ့ဂျပန်သတင်းတော်ရဲ့ဗီဒီယိုတစ်ခုကို IS သတင်းကြွားရေးစနေနေ့တုန်းကထုတ်ပြန်လိုက်တဲ့ပုံမှာတော့ဂျပန်ဝန်ကြီးချုပ်ကဆက်ဆုပ်စရာလိုရတစ်ခုဖြစ်နေဝေဖန်ပြစ်တင်ခဲ့ပါတယ်။
အင်ဒိုနီးရှားနိုင်ငံဂျာဘာပင်လယ်ပြင်မှာပြတ်ကျသွားတဲ့အေအေချာလေဆောင်လိုင်းကခီးသည်တွေရဲ့အလောင်းနေတဲ့အပျက်စီးတွေကိုရှာဖွေရေးလုပ်ငန်းကိုရေတက်ကရပ်ဆိုင်းလိုက်ပြီးဖြစ်ပေမဲ့ဆက်လုပ်သွားမယ်လို့အင်ဒိုနီးရှားရှာဖွေရေးနဲ့ကယ်ဆယ်ရေးအေဂျင်စီကဒီကနေ့ပဲကြေညာပါတယ်။ရှာဖွေရေးအဖွဲ့ဟာလောလောဆယ်မှာနှစ်ရက်တာနားနေပြီးမဲ့စနေနေ့မနက်ကနေစပြီးနောက်ထပ်9ရက်ကြာဆက်လုပ်သွားမယ်လို့ရှာဖွေရေးကယ်ဆယ်ရေးအေဂျင်စီအကြေကကဂျကာတာမြို့တော်မှာသတင်းတောက်တွေကိုပြောတာပါ။ခုနှစ်ရက်ကျော်ရင်တော့နောက်ထပ်ရက်တိုးပြီးရှာဖွေရေးဆက်လုပ်မလားရပ်မလားဆိုတာကိုပြန်လည်သုံးသပ်မှာဖြစ်ပါတယ်။အင်ဒိုနီးရှားစစ်တပ်ကတော့နောက်ထပ်အလောင်းတွေကိုရှာဖွေတာနဲ့လေရင်ရက်အဓိကအစီအပိုင်းကိုဂျာဘာပင်လယ်တွေကနေရေပေါ်ဆက်တင်တာအပါအဝင်လေရင်ပြည့်နဲ့ပတ်သက်တဲ့လုပ်ငန်းတွေမှာပါဝင်နေတာကိုရပ်ဆိုင်းတော့မယ့်အကြောင်းမနေ့တုန်းကပဲကြေညာခဲ့ပါတယ်ရှင်ပုတ်ထုနေ့နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးကြတာပါအခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါတော့မယ်အငင်းပွားစရာတွေဖြစ်နေတဲ့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးအစိုးရအကြောင်းသားလွှတ်တော်နဲ့NNER တို့လေပွင့်ဆိုင်တွေ့ဆုံပြီးပညာရေးဥပဒေကျမ်းတရအကောင့်နဲ့ပြန်မဖို့ညှိနှိုင်းဖို့တပိတ်ဦးဆောင်ကျောင်းသားတွေနဲ့အစိုးရအဖွဲ့တာဝန်ရှိသူတွေတွေ့ဆုံပြီးသဘောတူညီခဲ့ကြပါတယ်။အစိုးရဘက်ကတော့ခုလိုကျောင်းသားတွေရဲ့သဘောတူညီမှုရခဲ့တဲ့အပေါ်မကျေနပ်မှုကျေနပ်မှုရှိသလိုဆက်လက်တွေ့ဆုံညှိနှိုင်းရမယ်ဆွေးနွေးပွဲတွေမှာကျောင်းသားတွေဘက်ကတောင်းဆိုနေတဲ့အဓိကအချက်တွေပြင်ဆင်ဖို့အားစိုက်သွားမယ်လို့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကခေါင်းဆောင်တဦးကပြောပါတယ်။အပြည့်အစုံကိုတော့ကိုအောင်ရဲမောင်မောင်ကပြောပြမှာပါ။
မြန်မာပညာရေးဥပဒေနဲ့ပတ်သက်ပြီးတော့လက်တလောအငင်းပွားစရာတွေရှိနေတာတွေကိုတွစ်ဆုံညှိနှိုင်းပြီးတော့သဘောတူညီမှုတချို့ရရှိခဲ့တယ်လို့ပြောရမှာပါဒီကနေ့နေပြီးတော့မှအစိုးရလွှတ်တော်ကကိုယ်စားလှယ်တချို့နဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကခေါင်းဆောင်ပိုင်းကျောင်းသားတချို့နဲ့တွစ်ဆုံအပြီးမှာဒီဥပဒေပြင်ဆင်ရေးအတွက်တွစ်ဆုံဆွေးနွေးရေးတွေဆက်လုပ်ဖို့နှစ်ဖက်သဘောတူညီမှုရခဲ့တာပါဆွေးနွေးပွဲတွေမှာကိုယ်တိုင်ပါဝင်ခဲ့တဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီရဲ့ခေါင်းဆောင်ပိုင်းတဦးလည်းဖြစ်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများတက်မကရဲ့အထွေထွေမှုလည်းဖြစ်တယ်မဖြစ်ဖြစ်အောင်ငါကုလို့ပြောပါတယ်
ကျမတို့တောင်းဆိုခဲ့တယ်ပေါ့နော်ကျမတို့တောင်းဆိုခဲ့တယ်လေးပွင့်ဆိုင်ပြည်ဆောင်ဆွေးနွေးရေးအစွတ်တော်ရဲ့အစိုးရရဲ့ NNER ရဲ့နောက်ကျမတို့တပိတ်ကော်မတီရဲ့ပေါ့နော်လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးအဲ့ဒါကိုလက်ခံသဘောတူတယ်အဲ့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးကိုကျမတို့ဒီ February လတစ်ရက်နေ့ပေါ့နော်တနင်္ဂနွေနေ့မှာစပြီးတော့ကျမတို့ရန်ကုန်မှာပြုလုပ်မှာဖြစ်ပါရှင့်ဟုတ်ရန်ကုန်မှာပြုလုပ်မှာဖြစ်ပါတယ
်ကျောင်းသားတွေဘက်ကတော့ပြတ်ထန်းအတည်ပြုပြီးဖြစ်တဲ့အမျိုးသားပညာရေးဥပဒေတွေကအဓိကတောင်းဆိုထားတဲ့အချက်၁၁ချက်ကိုလေးပွင့်ဆိုင်တွစ်ဆုံတဲ့အခါပြင်ဆင်နိုင်မှုအတွက်ဖေဖော်ဝါရီလ၁ရက်နေ့တွစ်ဆုံပွဲမှာတောင်းဆိုမယ်လို့သူကပြောပါတယ
်ဒုတိယအချက်အနေနဲ့ကတော့အဲ့ဒီလေးပွင့်ဆိုင်တွစ်ဆုံဆွေးနွေးရေးမှာဆွေးနွေးပွဲမှာကျွန်တော်တို့အဓိကတောင်းဆိုတဲ့အချက်၁၁ချက်ပေါ့နော်အဲ့အချက်၁၁ချက်ကိုဆွေးနွေးမှာဖြစ်ပါတယ်အဲ့အချက်၁၁ချက်ကိုဒီဥပဒေထဲမှာဘယ်လိုမျိုးပြင်ဆင်မလဲချိုးချက်တွေကိုဘယ်လိုပြင်ဆင်မလဲချိုးချက်တွေကိုဘယ်လိုမျိုးထည့်သွင်းမလဲပေါ့နော်ကျွန်တော်တို့ဒီနေ့ချက်တွေဘယ်လိုမျိုးထည့်သွင်းမလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ
်နေပြည်တော်တွစ်ဆုံပွဲအပြီးတက်ရောက်ခဲ့တဲ့သူတွေတဲကအချက်၄ချက်ပါတဲ့နှစ်ဖက်သဘောတူညီမှုကိုပူးတွဲကြေညာချက်ထုတ်ခဲ့တာပါညှိနှိုင်းမှုတွေလုပ်နေတဲ့နေ့ကစပြီးတော့မြန်မာနိုင်ငံလုံးမှာရှိတဲ့ကျောင်းသားတွေအနေနဲ့တပိတ်မောက်တာတွေရန်နာထားရမယ်လို့ဒီကြေညာချက်မှာပါရှိပါတယ်အစိုးရဘက်ကတော့အငင်းပွားစရာတွေရှိနေတဲ့အမျိုးသားပညာရေးဥပဒေကြောင့်တပိတ်မောက်နေတဲ့ကျောင်းသားတွေနဲ့အခုလိုတွစ်ဆုံညှိနှိုင်းပြီးတော့ရှစ်ဆက်သွားရမယ့်အချက်တွေကိုပြပြလဲလဲဆွေးနွေးနိုင်ခဲ့တဲ့အတွက်ကျေနပ်အားရတဲ့အကြောင်းပြည်ထောင်စုအဖွဲ့ရဲ့ပြောခွင့်ရှိသူလည်းဖြစ်ပညာရေးပြည်ထောင်စုဝန်ကြီးလည်းဖြစ်တဲ့ဦးရထွတ်ကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဗျာဒီမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့ဒီနေ့ကကျွန်တော်တို့ကဒါဟိုတွစ်ဆုံတဲ့ကိစ္စတွေကိုကျွန်တော်လုပ်ခဲ့တာရှိပါတယ်တော်တော်အကြောင်းကြောင့်ဟိုဘက်ကကျောင်းသားတွေရဲ့လက်မခံတာရှိတယ်ကျွန်တော်တို့ကလည်းလွတ်တော်မစားသေးတဲ့ကျွန်တော်လွတ်တော်ကိုကတော့လည်းဘုရားဆောင်ရည်ရှိတာပေါ့အခုတော့တွတ်တော်ရဲ့တန်ကြားချက်လည်းရရှိကြတဲ့ကြောင့်ကျွန်တော်တို့ကအကြောင်းသားတွေကိုတွေ့ဆုံမှုဆွေး ဖိတ်ခေါ်တယ်သူတို့လာဆွေးနွေးရတဲ့ကြောင့်မလို့အောင်မြင်တဲ့သဘောတူညီချက်ရတဲ့ကြောင့်မလို့ကျွန်တော်တို့ဝန်တာပါတယ
်တမနာကရောလက်တလောဖြစ်နေတဲ့ပညာရေးဥပဒေနဲ့ပတ်သက်ပြီးတော့အဲဖြစ်နေတဲ့တပိတ်တွေကျောင်းသားတွေရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားရှိတာကိုတွေ့ရလဲခင်ဗျာ
ဟိုတမနာကြီးကတော့သူ့တဘောတော်ထဲမှာလည်းဖော်ပြခဲ့ပြီလေကျွန်တော်တို့စပြီးတော့ဒီဥပဒေကိုပြုစုခဲ့ကောကျွန်တော်တက်နိုင်တဲ့ကျန်တဲ့နေအများကြီးရတော့လုပ်ခဲ့တယ်ဆိုတော့ဥပဒေကျင့်တဲ့ဆံမှာကျွန်တော်ဘက်ကတင်လိုက်တာနဲ့သူတို့ဘက်ကပြန်ပြင်တာရှိတယ်ဆိုတော့ဒါကိုကျောင်းသားတွေလက်မခံနိုင်ဘူးဆိုတဲ့ဆံမှာအဲ့ဒါတင်တဲ့ပြန်တဲ့ချက်တွေကိုကျွန်တော်ပြန်ပြင်နိုင်မှုတွေတွတ်တော်နဲ့ရှိတဲ့ဆံမှာတစ်ဖက်သဘောတူတဲ့အတွက်ကြောင့်မလို့ကျွန်တော်တို့တမလာရရပဲဒီအစီအစဉ်ကိုအကောင့်ထဲပုံခိုင်းတာဖြစ်ပါတယ
်ဇန်နဝါရီလ19ရက်နေ့တုန်းကပြည်ထောင်စုတွတ်တော်အစည်းအဝေးတွေပြန်ဆတဲ့အချိန်မှာဒီပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်မှုတွေလုပ်နိုင်အောင်တွတ်တော်ဘက်ကပြင်ဆင်ပေးဖို့တောင်းလာတဲ့ဆောင်ပေးပို့ခဲ့ပါတယ်ဒါပေမဲ့လွတ်တော်ဘက်ကတော့ဒီဥပဒေကိုပြန်ပြင်ဖို့အတွက်အစိုးရပညာရေးဝန်ကြီးဌာနဘက်ကလွတ်တော်ကိုပြန်တင်ပြဖို့လုပ်ရဲဆိုပြီးတော့သမ္မတကိုပြန်ပြီးတော့အကြောင်းပြန်ခဲ့ပါတယ်။ကျောင်းသားတွေဘက်ကတော့ဒီဥပဒေပြင်ဆင်ရေးအတွက်အစိုးရနဲ့သဘောတူထားတဲ့ရပ်ပေါင်း60အတွင်းမှာဘာမှအကြောင်းမပြန်တဲ့အတွက်ဒီမိုကရေစီပညာရေးနဲ့မကိုက်ညီတဲ့အချက်တွေကိုပြင်ဆင်ပေးဖို့တောင်းဆိုမှုတွေနဲ့အတူမန္တလေးမြို့ကနေတပိတ်စစ်ကြောင်းတွေနဲ့နေ့စဉ်တပိတ်မှောက်ပြီးတော့ရန်ကုန်ကိုချီတက်နေတာလည်းဖြစ်ပါတယ်ခင်ဗျ
။ကိုအောင်ရဲမောင်မောင်ပါရှင်။အခုတင်ပြခဲ့သလိုပဲသဘောတူညီမှုတွေရခဲ့ပေမဲ့လမ်းလျှောက်ချီတက်နေကြတဲ့ကျောင်းသားတွေရဲ့အခြေအနေကတော့ဘယ်လိုရှိနေပါသလဲအကြောင်းစုံကိုတော့မအေးအေးမာကဆက်ပြီးတင်ပြပါမယ်ရှင
်နေပြည်တော်မှာမြန်မာအစိုးရတာဝန်ရှိသူတွေနဲ့ကျောင်းသားတွေဆွေးနွေးပွဲလုပ်ပြီးမှတော့ကျောင်းသားတွေဘက်ကဖေဖော်ဝါရီလ1ရက်နေ့ဆွေးနွေးမှုတွေလုပ်နေစဉ်အတွင်းမှာရောက်ရှိနေတဲ့မျိုးကနေစောင့်ကြည့်တဲ့အနေနဲ့တပိတ်ရန်နာမှာဖြစ်ပြီးတပိတ်လန်လိုက်တာမဟုတ်ကြောင်းတပိတ်မောက်ကျောင်းသားတွေကဆိုပါတယ်
ကျွန်တော်တို့ညီကျမလည်းပါပါတယ်ကျွန်တော်ဆွေးနွေးတာကတိုက်တပိတ်ရန်နာတာမဟုတ်တော့ခင်ဗျာကျွန်တော်ဆွေးနွေးပွဲစတဲ့နေ့မှာတပိတ်ကိုခဏရန်နာမယ်လို့ပြောတာဒီကကကျွန်တော်ဒီဆွေးနွေးပွဲစတဲ့အချိန်မှာဒီဆွေးနွေးပွဲကိုပြုသဘောဆောင်တဲ့အနေနဲ့ကျွန်တော်တို့ဒီစပိတ်ကိုဆက်ပြီးရှိတဲ့တိုင်းလို့ခင်ဗျာခဏရန်နာတာမှာဟိုကျွန်တော်အဲဆွေးနွေးမနက်ကထိရတယ်ဒီမှာရတဲ့နေ့မနက်ကထိရတယ်ကျွန်တော်တို့ငကိုတက်မှတ်ဆွေးရထားတဲ့အတိုင်းပဲဆက်ပြီးရှိတဲ့နေပါပဲခင်ဗျာဟိုတပိတ်ရန်နာလဲဆိုတာလည်းကျွန်တော်ကတပိတ်ရန်နာမဟုတ်ဘူးကျွန်တော်တို့ရဲ့တောင်းဆိုချက်တွေကိုဒီကတကယ်ကြီးလို့ရအောင်ဆိုလို့ရှိရင်ကျွန်တော်ဒီရက်ပို့ပြီးတော့ပြန်နိုင်တဲ့ကလေးတွေဆက်လုပ်ဖို့ဆိုရင်ကျွန်တော်ပြင်ရတာပါပဲကျွန်တော်တို့ဒီဆွေးနွေးရေးအစီအစဉ်ရတဲ့နေ့မှာမျိုးရံကျိုးဆောင်ဆွေးနွေးနေတဲ့အချိန်မှာတပည့်ရနားထားမယ်ဆိုကျွန်တော်တို့ဟိုသဘောတူညီချက်ရှိတယ်ဒါပေမဲ့အဲဒီတပည့်ရနားထားမယ်ဆိုတာတပည့်ရလိုက်တာလောကမဟုတ်သေးပါဘူးကျွန်တော်တို့ဒီဆွေးနွေးရဲ့ရလဒ်ကိုစောင့်ကြည့်တဲ့အနေနဲ့ဒါကျွန်တော်တို့ရှိတဲ့နေတဲ့တပည့်လမ်းကြောင်းတွေကိုခဏရောက်တဲ့နေရာမှာရနားထားမှာပြောတော့ပ
ါဆွေးနွေးပွဲမှာတပည့်စစ်ကြောင်းအနေနဲ့ပါဝင်မဲ့ကိုယ်စလေចောင်းသားတူပြောပြသွားတာပါသူတို့အနေနဲ့တောင်သာမြို့အဝင်ပိတ်ဆို့ဟန်တားမှုတွေကြုံခဲ့ရပြီးတဲ့နောက်ဗုဒ္ဓဘုရင့်မှာတော့တောင်သာမြို့ကနေဝဲလောင်မြို့ကိုရောက်ရှိခဲ့ပါတယ်ဝဲလောင်မြို့မှာသူတို့အတွက်လုံခြုံစိတ်ချရမှုမရှိတဲ့အတွက်ပုတ်ပါးမှာညအိမ်မဲဆိုပြီးចောင်းသားတွေကဆိုပါတယ်ចောင်းသားတွေနဲ့အစိုးရဆွေးနွေးမှုတွေလုပ်ခဲ့ပေမဲ့သူတို့ကိုအာဏာပိုင်တွေကနောက်ကနေလိုက်ပြီးတော့စောင့်ကြည့်မှုတွေရှိနေတယ်လို့ရဲတပ်ရင်းတွေကရုတ်သိမ်းသွားတာမရှိသေးဘူးလို့လည်းသူကပြောပါတယ်
ပါလေကြည့်ရကိုတစ်ခါတော့ဆွေးနွေးပွဲကလည်းကျွန်တော်တို့မနေ့ကဖွင့်ပေးလိုက်တယ်ဆိုတော့သူတို့ရဲ့တက်တော့ရုပ်သွားသေးတာမဟုတ်ဘူးဒီနေ့အချိန်မှာလည်းသူတို့ကပြင်ဆင်မှုတွေရှိနေသေးတယ်ဟိုပြင်းပြန်ဘက်ကတက်ဖို့လည်းကျွန်တော်တို့ရဲ့ရေရှိချောင်းနောက်မှာကျန်းမာမှာသူတို့ဖြစ်ထားတယ်လို့ကျွန်တော်တို့သိရတယ်ဒီအဝဲအောင်ကဆွေးချတဲ့နေရာမှာဟုတ်တဲ့အတွက်ကျွန်တော်ပုတ်ပါအောင်ဆွေးချတယ်ကိုနာဆုံးဖြတ်ထားတာပါ
ပုတ်ပါဝင်မြင်းဆိုင်တောင်ကြားမှာတော့ကျောင်းသားတွေမလာခင်လက်နက်ကင်ထားတဲ့ရဲရင်အား200လောက်ကမိသက်ကားတွေနဲ့ပိတ်ဆို့ထားပြီးရှေ့ပေးလာတဲ့ကားတစ်စီးကနိုင်ငံရေးအကျဉ်းသားအောင်တူကိုထိမ့်သိမ်းထားကြောင်းအဲ့ဒီနေရာမှာရှိနေတဲ့7 day သတင်းကြာနယ်ရဲ့သတင်းတောက်ကိုငင်းချန်းကပြောပါတယ
်အခုအချိန်နေရာပေါ့4:50ကနေဟိုနော်အာနာပိုင်းနေရောက်200လောက်ကနေဒီကျောင်းသားတွေလာမယ့်လမ်းကြောင်းကိုပိတ်ဆို့ထားတယ်သူတို့ပိတ်ဆို့ထားတဲ့နေရာကဝဲလောင်မြို့အထက်ပုပ်ပါကိုသွားရဲ့လမ်းပေါ့နော်သူတို့အဲရင်းဆိုင်တောင်ကြားနေနေရာမှာရှက်တက်ဖွဲ့ရပြိပင်ထားတယ်။ကျောင်းသားရတော့အခုတည်းရှိဒီနေရာကိုမရောက်သေးဘူးပေါ့နော်။အခုရှိသေးတဲ့အောင်နေနဲ့ရောက်လာတဲ့ကားတစ်စီးကိုရက်တက်ဖွဲ့ရစစ်စီးနေတဲ့အချိန်မှာကျောင်းသားအဖွဲ့ထဲမှာပါရလို့ယူဆရတဲ့လူတယောက်ပေါ့နော်။အဲ့လူကမြင်းကြံနေလိုက်လာတဲ့နိုင်ငံအကျဉ်းသားဟောင်းကိုတော့ရက်တက်ဖွဲ့ရနေခဏထိမ့်သိမ်းထားတယ်။ဒီအခုလက်ရှိကျောင်းသားရတော့ဒီနေရာကိုတော့မရောက်လာသေးဘူးဗျ။ရှင်းလာတော့သူတို့ရဲ့နောက်မှာတော့မိသက်ကားနှစီရေကားနှစီပေါ့နော်ရေကားနှစီအစင်းသွင်းထားတာလေဒီဘက်တောထဲမှာလည်းသူတို့ပေါ့နော်ဟိုဟာလက်နက်နဲ့ကန်ဆောင်ထားတဲ့ရဲတပ်ဖွဲ့ရဲ့လက်ဖြန့်ကျက်ထားတယ
်အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေတဲ့ကျောင်းသားတွေကမန္တလေးမြို့ကနေရန်ကုန်မြို့ထိခရီးရှည်ချီတက်တပိတ်မောက်နေတာဟာတပတ်ကျော်ကြာသွားပြီဖြစ်တယ်လို့သူတို့ရဲ့တောင်းဆိုချက်အရအစိုးရလွှတ်တော်ပညာရေးအဖွဲ့အစည်းဖြစ်တဲ့ NNER ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီတို့လေးဖွင့်ဆိုင်ဆွေးနွေးမှုကိုတောင်းဆိုထားပါတယ်အစိုးရကတော့ဖေဖော်ဝါရီလ1ရက်နေ့မှာဆွေးနွေးမယ်ဆိုပြီးသဘောတူခဲ့ကြောင်းကျောင်းသားတွေဘက်ကပြောဆိုပါတယ်ရှင
်မအေးအေးမှာပါရှင် တောတာရှင်များရှင်ပြီးခဲ့တဲ့တပတ်ကကချင်းတိုင်းရင်းသူစေတနာဝန်ထမ်းဆရာမနှုတ်အဓမ္မပြုကျင့်ခံရပြီးရရက်ဆက်ဆက်အသက်ခံခဲ့ရတာနဲ့ပတ်သက်လို့အထူးဆိုရင်မကင်းဖြစ်မိကြောင်းနဲ့အမှုမှန်ပေါ်အောင်ထိထိရောက်ဆုံးစမ်းစစ်ဆေးပေးဖို့မြန်မာအစိုးရကိုကုလသမဂ္ဂကဇန်နဝါရီလ29ရက်နေ့ကတောင်းဆိုလိုက်ပါတယ်။တချိန်ထဲမှာပဲမကြာခင်ကမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ဟီလီအပေါ်ဥဝီရသူရဲ့ရိုင်းဆိုင်တဲ့ပြောဆိုချက်တွေကိုလည်းပဋိပက္ခအတွင်လိမ့်မိုင်းဆိုင်ရာအကြံဖက်မှုဆိုင်ရာကုလအထူးကိုယ်စားလှယ်ကပြစ်တင်ရှုံချလိုက်ပြီးမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့အတူခွဲခြားဆက်ဆံမှုမရှိတဲ့ယဉ်ကျေးတဲ့လူမှုအတိုင်းအဝိုင်းဖြစ်ဖို့မြန်မာအစိုးရနဲ့နိုင်ငံရေးကောင်ဆောင်တွေကဝိုင်းဝန်းကြိုးပမ်းကြဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။အကြောင်းစုံကိုမှအင်ဂျင်နိုင်ကပြောပြမှာပါ။
အခုလိုအပြစ်ကင်းစင်တဲ့တိုင်းသူအမျိုးသမီးငယ်နှစ်ဦးကိုအတ္တမပြုကျင့်ပြီးတပ်ဖြတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်အမှုပေါ်မှာမြန်မာနိုင်ငံရဲ့အခြေအနေတွေကိုစောင့်ကြည့်နေတဲ့ကုလသမဂ္ဂအနေနဲ့အခြေအနေတွေကိုအထူးစိုးရိမ်မကင်းဖြစ်မိတယ်လို့ပဋိပက္ခအတွင်းလိမ်ပိုင်းဆိုင်ရာအကြံဖတ်မှုကုလသမဂ္ဂအထူးကိုယ်စားလှယ်ဇီနက်ဟာဝါဘန်ဂူရာက VOE ကိုပြောပါတယ
် As a special representative of the Secretary General on Sexual Violence in Conflict we have been monitoring situationin Myanmar for the last 2 or so years and we've been writing reports. So when this information we got it, I decided to make the statement because I think it's unacceptable.
ဒီပခတ်ဝင်လိမ့်မိုက်ဆရာအကြံဖက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ထူးကိုယ်စားလှယ်ဖြစ်ကျမတို့အနေနဲ့လွန်ခဲ့တဲ့နှစ်နှစ်ကစလို့မြန်မာနိုင်ငံကိုလေးလာစောင့်ကြည့်ပြီးအစီရင်ခံစာတွေပြုစုခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒီသတင်းကြားရတော့ကျမအနေနဲ့ကြီးညာချက်ထုတ်ဖို့ဆုံးဖြတ်လိုက်တာပါ။ဒါဟာလုံးဝလက်ခံနိုင်စရာမရှိပါဘူး။အကာအကွယ်ပေးဖို့တာဝန်ရှိတဲ့လူတွေကအတ္တမပြုကျင့်နေဆိုတာလုံးဝမဖြစ်သင့်ပါဘူး။ဒါအပြင်ရှမ်းပြည်တောင်ပိုင်းမှာတိုင်းရင်းသားတွေအပေါ်ပြစ်မှတ်ထားတယ်ဆိုတာကျွန်မတို့ကြားရတဲ့အတွက်လေအကူလာသမကထူးကိုစလေဖြစ်ဒီအချက်ကိုနိုင်ငံတကာနှိုးကြားမှုရှိစေဖို့မိမောင်းထိုးပြဖို့တာဝန်ရှိတာလည်းဖြစ်ပါတယ်။အစိုးရအနေနဲ့နိုင်ငံသားတွေရဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့အဓိကတာဝန်ရှိတာဖြစ်တဲ့အတွက်ကြောင့်ဒီကိစ္စကိုစုံစမ်းစစ်ဆေးပေးဖို့နဲ့ကျမတို့ကျူးလွန်သူတွေကိုတရားဥပဒေအရအရေးယူဖို့အစိုးရကိုကျမတိုက်တွန်းလိုပါတယ
်ဒီအမှုနဲ့ပတ်သက်လို့တရားမျှတမှုရှိအောင်အမှုမှန်ပေါ်ပေါက်အောင်စုံစမ်းစစ်ဆေးအရေးယူဖို့အမေရိကန်အစိုးရကမြန်မာအစိုးရကိုမကြားသေးခင်ကပဲတိုက်တွန်းထားတာပါရှမ်းပြည်နယ်မြောက်ပိုင်းပန်ဆိုင်ကျူးကုတ်မြို့နယ်မှာဇန်နဝါရီလ19ရက်နေ့ညကမြန်မာစစ်တပ်ခမရ903ရဲ့စစ်ကြောင်းတစ်ကြောင်းစခန်းချတဲ့နေရာအနီးကောင်းခါရွာမှာကချင်နှစ်ချင်းခရိယံအသင်းချုပ် KBC ကစေနာဝန်တန်းဆီယာမနှစ်ဦးအဓမ္မပြုကျင့်ခံရပြီးအသက်ခံခဲ့ရတာဖြစ်ပါတယ်။မြမအစိုးရတာဝန်ရှိသူတွေကတော့ဒီအမှုကိုစုံစမ်းစစ်ဆေးနေစေဖြစ်တယ်လို့ပြောပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီရဲ့မကြသေးခင်ကမြန်မာနိုင်ငံခီးစင်နဲ့ပတ်သက်လို့ဥဝီရသူရဲ့ရိုင်းဆိုင်ပြောဆိုချက်တွေကိုသူ့အနေနဲ့ကန့်ကွက်ရှုံချကြောင်းဇီနက်ဟာဝါBangura ကပြောပါတယ
် Well his speech was made publicly. It wasn't a hidden speech. The High Commissioner for Human Rights Prince Ziad also made a statement to that effect and our job as colleagues in the United Nations take it extremely bad that somebody at the level of a monk can actually attack force a UN person who is going
to do ga da go lu ti shin cha pyo ge da ba နောက်ွယ်မှာပြောတာမဟုတ်ပါဘူးလူအခွင့်အရေးမဟာမင်းကြီးကလည်းဒါကိုဖြစ်တင်ရှုံချတဲ့ကြေညာချက်ကိုထုတ်ခဲ့ပြီးဖြစ်ပါတယ်ကျမတို့ကုလသမဂ္ဂမှာရှိတဲ့ကိုယ်စားလှယ်တွေအနေနဲ့ဗုဒ္ဓဘာသာဘုန်းကြီးတစ်ပါးအနေနဲ့ဒီလိုအထူးစုံစမ်းစစ်ဆေးရေးမှုကိုပြောတာအမျိုးသမီးတဦးပေါ်ခုလိုရင်းရင်းတီးတီးတုံ့နှုံပြောဆိုတာဟာဂုံတိခါရှိတဲ့ဘာသာရေးပုဂ္ဂိုလ်အနေနဲ့ဒီလိုနှိမ့်ချတဲ့အတုံးနှုံတွေကိုအမျိုးသမီးပေါ်တုံ့နှုံတာတွေဟာလက်ခံနိုင်စရာမရှိပါဘူးကျမကုလသမဂ္ဂအထူးကိုယ်စားလှယ်ဖြင့်တာဝန်ထမ်းဆောင်ခဲ့တဲ့သုံးနှစ်တာကာလနှင့်နှစ်20ကျော်လူ့အခွင့်အရေးလှုပ်ဆောင်ခဲ့သူတဦးအနေနဲ့ဒီလိုမျိုးပြောဆိုမှုတွေကိုမကြုံတွေ့ခဲ့ရပါဘူးလူ့အခွင့်အရေးကိုကာကွယ်ဆောက်ရှောက်သူတွေကိုအခုလိုယဉ်သီးစွာပြောဆိုတာကိုကျမတို့လက်ပိုက်ကြည့်နေလို့မဖြစ်ပါဘူ
းအခုလိုရိုင်းစိုင်းစော်ကားတဲ့ပြောဆိုချက်မျိုးကိုနိုင်ငံတကာအတိုင်းဝိုင်းကသာမကပြည်ရင်းကပါလက်မခံဘူးဆိုတာဥဝီရတူတည်အောင်ပြောဖို့မြမအစိုးရရောဘာသာရေးခေါင်းဆောင်တွေမှာပါတာဝန်ရှိတယ်လို့ Zinab Hawa Bangura က VOE ကိုပြောပါတယ
် And we hope that other religious leaders in Myanmar will see it as a bad precedent and will actually try to ostracize the individual who has done it and to get the
မြမနိုင်ငံမှာရှိတဲ့တခြားဘာသာရေးခေါင်းဆောင်တွေနေဒါဟာမသင့်တော်တဲ့ပြောဆိုမှုလို့နားတဲ့သဘောပေါက်ပြီးခုလိုယဉ်သိစွာပြောဆိုတဲ့ဘာသာရေးပုဂ္ဂိုလ်ကို ဝိုင်းကျင်ကြလိမ့်မယ်လို့ကျမမျှော်လင့်ပါတယ်။သူဟာမြန်မာနိုင်ငံကိုကိုးစားပြုတဲ့ဗုဒ္ဓဘာသာရဟန္တာပါမဟုတ်ဘူးဆိုတာကိုပြသဖို့လိုပါတယ်။ဒါဟာအရေးကြီးပါတယ်။ဒါကြောင့်ဒီကြေညာချက်ကိုကျမတို့ထုတ်ပြီးဝိုင်းဝန်းပြစ်တင်ရှုံချကြဖို့နဲ့ဆီယမာလီနှုတ်ဦးတတ်ခံရမှုကိုစုံစမ်းစစ်ဆေးပေးဖို့အစိုးရကိုတောင်းဆိုတာဖြစ်ပါတယ်။ဒါဟာပြည်တွင်းမှာရောနိုင်ငံတကာမှာပါလုံးဝလက်ခံနိုင်စရာမရှိပါဘူး။
လာမယ့်မတ်လမှာပြုလုပ်မယ့်လုံခြုံရေးကောင်စီအစည်းအဝေးမှာအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်တဲ့နိုင်ငံတကာအစိုးရခံစားအတွက်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အချက်လက်တွေကိုတော့ရထားတဲ့အကြောင်းလဲသူကပြောပါရယ်။လက်ရှိအချိန်မှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစိုးရခံစားကိုရေးသားနေပြီးအချက်လက်တွေတိကျခိုင်မာအောင်လဲမြန်မာအစိုးရနဲ့ဆွေးနွေးသွားမှာဖြစ်တယ်လို့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကုလသမဂ္ဂအထူးကိုယ်စားလှယ်ဇီနပ်ဟာဝါဘန်ဂူရာက VOE ကိုပြောပါရယ်ရှင်။
တော်ရရှိမှာခင်ဗျာသူပြင်ပြောင်းလဲရေးပြုလုပ်နေရဆိုရဲမြန်မာနိုင်ငံမှာသတင်းထောက်တွေကိုဖန်ဆီးထောင်ချတာတွေအပါအဝင်မီဒီယာအပေါ်မှာကန့်သတ်မှုတွေရှိလာတဲ့နိုင်ငံသားတွေရဲ့လွတ်လပ်မှုဟာအဆင့်နှင်းကျသွားတယ်လို့နိုင်ငံတကာလူ့အဖွဲ့အစည်းလှုပ်ရှားသူတွေကထောက်ပြလာကြပါတယ်ဒီသုံးသပ်ချက်ကိုသောရရှိမြန်လက်ခံကြပါသလားတကယ်လို့မြန်မာနိုင်ငံသားတွေရဲ့လူ့အခွင့်အရေးအဆင့်တန်းတကယ်နှင်းကျသွားတယ်ဆိုရင်ပြန်လဲကောင်းမွန်လာအောင်ဥမွားလာအောင်ဘာတွေဆောင်ရွက်သင့်တယ်လဲဘယ်လိုလုပ်ရမလဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေးလှမ်းအစည်းအဝေးမှာဆွေးနွေးရအောင်ပါသောရရှိမြန်ခင်ဗျာပါဝင်ဆွေးနွေးလို့ရသောရရှိနေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023255994 fax number 2023255992ဖြစ်ပါတယ် email address ကတော့ bomis@voanews.com ဖြစ်ပါတယ်တရားရည်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။လာမယ့်စနေနေ့ည9:00နာရီတရားရည်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာပါရှင်။ပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်အပ်ပါတယ်။ဗုဒ္ဓဦးနဲ့ညနေခင်းစီစဉ်တွေမကြာခင်ပြီးဆုံးတော့မှာပါခုကြံနေသေးတဲ့အချိန်တွင်တရင်ချင်းချုပ်ကိုကောင်းလွေဦးကတလက်ကျင်ညာပေးပါအောင်ရှင
်ဂူလန်ကွန်မြူနတီကမနေ့ကဒုံးကျည်နဲ့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းလေဗနွန်စစ်သွေးကြဖွဲ့ဟစ်ဘိုလာကပြောဆိုလိုက်ပါတယ်တိုက်ခိုက်မှုအတွက်တုံ့ပြန်တဲ့အနေနဲ့ဒီကနေ့မှာတော့အစ္စရေးလေယာဉ်တွေကစီးရီးယားမြောက်တပ်စခန်းတွေကိုလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အကြောင်းလဲအစ္စရေးစစ်တပ်ကပြောဆိုခဲ့တာပါအစ္စလန်စစ်သွေးကြ IS အဖွဲ့ကတစားကန်ဖြစ်နေဖန်ဆီးထားတဲ့ဂျော်ဒန်လေယင်မှုနဲ့အချမ်းဖက်သမားဖြစ်နေထောင်ချထားသူတို့ကိုလဲလှယ်ဖို့အသင့်ရှိတဲ့အကြောင်းဂျော်ဒန်ပြန်ချာရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဖန်ဆီးထားတဲ့နိုင်ငံသားတစားကန်နှစ်ယောက်ကိုတတ်မယ်လို့ချင်းချောက်ထားတဲ့နောက်ဆုံးသတ်မှတ်ချက်ကုံဆုံးမဲ့ဒီကနေ့မှာပဲဂျော်ဒန်ပြန်ချာရေးဝန်ကြီးမိုဟာမက်အယ်မိုနီကနိုင်ငံမှာရုံးမြင့်တန်ကြားကတစင်ပြောဆိုသွားခဲ့တာပါ။အမေရိကန်ပြောဆိုရှေ့မြောက်ဘက်ဒေသတစ်လျှောက်စီးနင်းနဲ့၃ပေလောက်ထိကျခဲ့တဲ့ပြင်းထန်တဲ့နှစ်မုန်တဲ့တံကိုလူပေါင်းတန်းနဲ့ချီခံနေရပါတယ်။ Massachusetts ပြည်နယ်ဘော့စတန်မြို့နယ် New England အနီးနားဒေသတွေမှာတော့လေမြေမုန်တိုင်းနဲ့အတူစံချိန်ချိုးလောက်နှင်းနေကျခဲ့တဲ့အထိမုန်တိုင်းတံကိုအပြင်းထန်ဆုံးခံခဲ့ကြရတာပါ။မြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုဆုံးသက်ခဲ့ပြီးမကြာသေးတဲ့နှစ်တွေအတွင်းပြည်ရင်ပြောင်းလဲရေးတွေလှုပ်ဆောင်လာနေပေမဲ့နိုင်ငံရေးနဲ့နိုင်ငံသားတွေရဲ့ခွင့်ရေးတွေကတော့လွတ်လပ်မှုမရှိသေးဘူးလို့နိုင်ငံတကာလွတ်လပ်ခွင့်အခြေအနေတွေကိုစောင့်ကြည့်ကဲခတ်နေတဲ့ Freedom House အဖွဲ့ရဲ့အစိုးရခန်းစာတစ်ခုကဖော်ပြပါရတယ်။ဒင်းနောက်တွေကိုဖက်စီရာထောင်ချရာတွေအပါအဝင်မီဒီယာတွေပေါ်ကန့်သတ်မှုတွေကြောင့်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်အဆင့်တန်းကလည်းအဆင့်9မှာရှိနေရာကအဆင့်6အထိကျဆင်းသွားခဲ့တဲ့အကြောင်းဒီနေ့ထုတ်ပြန်တဲ့အစိုးရခန်းစာကဖော်ပြထားပါရတယ်။နိုင်ငံပေါင်း195နိုင်ငံနဲ့ဒေသ15ဦးကပြည်ရဲ့နေတွင်အခြေအနေတွေကိုလေ့လာပြုစုပြီးတော့ Freedom House ရဲ့အစိုးရခန်းစာကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုကောင်လွေဦးကကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရေးမှုကမခင်ဖြူထွေးဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA American အသံညနေဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ71.25ရုပ်အနေနဲ့အတန်လွှင့်ပေးခဲ့တာပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှေလန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနန်းလောပါ
This program has come to you from the Voice of America, Washington.